ကိုဗစ်ကပ်ရောဂါကြောင့်နေရက်ပြန်တောင်းချီတဲ့မြန်မာလူသားတွေနဲ့ပြည်တွင်းပိတ်သိမ်းစက်ရုံတွေကြောင့်မြန်မာနိုင်ငံမှာလူသားပိုရှံမှုတွေဖြစ်နေပါတယ်။ဒီလိုပိုရှံနေတဲ့လူသားအရင်းအမြစ်ကိုယာယီအလုပ်ကိုင်းတွေဖန်နေပေးဖို့စီးပွားရေးပညာရှင်တို့အကြံပြုထားတာကိုပြောပြမှာပါ။ကျွန်မကတော့စုစုပါ။ကမ္ဘာကပ်ရောဂါဖြစ်နေတဲ့အချိန်ပြည်ပရောက်မြန်မာအလုပ်သမားတွေအလုံးအရင်းနဲ့နေရက်ကိုပြန်လာကြတာပါ။ပြည်တွင်းမှာလည်းပိုရှံနေတဲ့အလုပ်ကိုင်းတဲ့သလိုသူတို့လုပ်ငန်းမကျွမ်းကျင်မှာကိုလည်းပညာရှင်တွေကစိုးရိမ်နေကြပါတယ်။တစ်ဆက်တည်းမှာပဲပြည်ရင်းကလုပ်ငန်းတွေပုံမှန်မလဲပတ်နိုင်သေးပါဘူး။ပြန်ဖွင့်တဲ့လုပ်ငန်းတချို့မှာလည်းရှိပြီးသားလုပ်သားအင်အားကိုအပြည့်အဝမသုံးနိုင်သေးတဲ့အခြေအနေမျိုးနေရက်ပြန်သူတွေအတွက်အခက်အခဲရှိကြောင်းပြည်တော်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကပြောပါတယ်
။လက်ရှိရှိနေတဲ့အလုပ်သမားတွေတောင်ပြေးပြေးဝဝပြန်ပြီးတော့အလုပ်ပေးဖို့လိုရအခက်အခဲရှိနေစေဖြစ်တယ်ပေါ့နော်။အဲ့ဟိုအာကိုလောက်တဲ့အလုပ်ကိုင်းခွင်လန်းတော့တိတ်ပြီးတော့မရှိတော့သေးဘူးလို့ပဲဆရာတို့တွေ့မိပါတယ်
။လေယာစိုက်ပျိုးရေးလုပ်ငန်းတရိတ်ဆန်မွေးမြူရေးနဲ့ငါးဖန်းလုပ်ငန်းဒီကဏ္ဍတွေမှာကျွမ်းကျင်မှုရှိတဲ့ဆိုလက်တလောအလုပ်ကိုင်းရရှိရေးအတွက်အဆင်ပြေနိုင်မယ်လို့သူကပြောပါတယ်။ကိုဗစ်ရောဂါနဲ့အတူအလုပ်လက်မဲ့နှုန်းကလည်းတကဘာလုံးအတိုင်းအတာနဲ့တက်နေကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကပြောပါတယ်။ကမ္ဘာအင်အားကြီးနိုင်ငံအမေရိကန်ရဲ့အလုပ်လက်မဲ့နှုန်းတော့20ရာခိုင်နှုန်းအထိရောက်ခဲ့တာပါ။ဒီလိုခက်ခဲနေတဲ့အချိန်နေရက်ပြန်လာတဲ့ရွှေပြောင်းလုပ်သားတွေကိုအစိုးရကအလုပ်ကိုင်းဖန်တီးပေးဖို့ဆိုရင်လုပ်ငန်းကျွမ်းကျင်မှုနဲ့အသက်အရွယ်စီရင်ပြုစုပြီးအချိန်ယူလုပ်ဆောင်ရမယ်လို့ဒေါက်တာအောင်ကိုကအခုလိုပြောပါတယ်
။ဒေတာတစ်ခုနဲ့ပြင်တယ်ကျွန်တော်တို့နေချာချက်မတူဟိုတဘာဝါကျွေးမတူအဲဥပမာရှမ်းပြည်နယ်ရဲ့နေချာနဲ့ဟိုရခိုင်ပြည်နယ်နေချာမတူဘူး။ဒီအဲ့ဒါတွေကိုဖြစ်ပြရတာဘယ်လိုသုံးမလဲ။အဲဒါလည်းတော့ကျွန်တော်ထင်ပါတယ်။ဇာလာတစ်ခုအချိန်တစ်ခုပြီးတော့ငါသုံးခဲ့ရလိမ့်မယ်။အဲဒီပုံမှာကျွန်တော်တို့ဘာနိုင်ပြီးဘယ်လောက်ထိသုံးမလဲ။
သူတို့ရဲ့သက်ဆိုင်ရာဒေတာအလိုက်ဘလို့အလုပ်ကိုင်းတွေဖန်တီးပေးမလဲဆိုတာဗပောင်းဆောင်ကနေစဉ်းစားရမယ်လို့သူကပြောပါတယ်မြန်မာအများစုရှိတဲ့ထိုင်းနိုင်ငံမှာလည်းကိုဗစ်နောက်ပိုင်းအခြေအနေကောင်းနိုင်ပေမဲ့လူတိုင်းအလုပ်ပြန်ရဖို့တော့မျှော်လင့်လို့မရဘူးလို့ထိုင်းရောက်မြန်မာအရေးကူညီသူကိုထူးချစ်ကပြောပါတယ
်ဟိုတချို့ဆက်ယုံနေရတာကျွန်တော်တို့ကုန်ကြမ်းရောက်ပြီးဆိုလို့ရှိရင်သူတို့ကဒါဟိုဒီထိုင်းနိုင်ငံကဇူလိုင်လလောက်ဆိုလို့ရှိရင်ပြန်လုပ်ငန်းတွေပြန်ဆောက်မယ်ဆိုတဲ့ပုံစံမျိုးတော့ဟိုတချို့လုပ်ငန်းတွေပေါ့အဲ့ဒါပြောထားတာရှိတယ်ဒါကြောင့်မလို့ဟိုလုပ်ငန်းတဘာဝပေါ်တော့မတူဘူးပုံမှန်လဲမူတည်ရလို့ကျွန်တော်တို့အနေနဲ့တွေးရှိရတာပေါ့အဓိကဖြစ်တော့ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေမှာလုတ်ကင်နေတဲ့ရှင်းပန်းလို့တမားရည်ကြီးရတော့ကျွန်တော်တို့အနည်းဆုံးနောက်ထပ်၄လ၅လလောက်မှပြန်ပြီးတော့အလုတ်ကင်နေနဲ့ပြန်ဆောက်နိုင်မယ်လို့ကျွန်တော်တို့ညွှန်လဲရတာပြောပေါ့
ဇွန်လ၂ရက်မနေ့တုန်းကတရုတ်ထိုင်းကိုရီးယားကမြန်မာတန်အမတ်တွေနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တို့အင်တာနက်ပေါ်မှာတွေ့ခဲ့ပြီးမြန်မာလူသားတွေပြန်ခေါ်ယူဖို့ကိစ္စကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ကပ်ရောဂါအပြီးမြန်မာနိုင်ငံသားတွေသက်ဆိုင်ရာနိုင်ငံတွေမှာဘယ်နှယောက်အလုပ်ပြန်ရမလဲ။ဒါတွေလည်းရေရှည်စဉ်းစားဖို့အတိုင်းပင်ခံကပြောခဲ့ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။